ယူကရိန်းနိုင်ငံဝန်ကျင်မှာရောယူကရိန်းနိုင်ငံတွေကရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသမှာပါရုရှားဘက်ကတိုက်အားအလုံးရင်တိုးမြှင့်ချထားနေတာနဲ့ပတ်သက်ပြီးရုရှားနဲ့ရောဥရောပဒေသရင်းလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE အဖွဲ့ဝင်တွေနဲ့ပါ48နှစ်အတွင်းတွေ့ဆုံဆွေးနွေးခြင်းနဲ့လို့ယူကရိန်းကတင်းနှင်းရင်းနဲ့မှပြောပါတယ်ယူကရိန်းနယ်စပ်မှာရုရှားကတပ်သားတသိန်းကျော်ချထားပြီးတိုက်အားဆက်လက်တိုးမြှင့်နေတဲ့အတွက်ဒေသရင်းတင်းမာမှုတွေတိုးနေတာသတင်းပတ်နဲ့ချီကြာလာနေပြီဖြစ်ပါတယ်။အမေရိကန်ကတော့ယူကရိန်းကိုရုရှားကအချိန်မရွေးဝင်သိမ်းနိုင်ခြေရှိနေတယ်လို့ပြောပေမဲ့ရုရှားကဒါကိုညှင်းဆုံနေတဲ့အပြင်အနောက်နိုင်ငံတွေဟာစိတ်ချောက်ချားနေကြတယ်လို့ဆွဆွဲပါတယ်။ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကတော့အခုလိုရုရှားရဲ့စီးရဲလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးလုံခြုံရေးဆိုင်ရာဗီယက်နမ်သဘောတူညီချက်အရဖြည့်ရှင်းပေးဖို့ယူကရိန်းရဲ့တောက်ကြံတောင်းဆိုချက်ကိုရုရှားဘက်ကမတုံ့ပြန်ခဲ့ဘူးလို့ပြောပါတယ်။ဒါကြောင့်နောက်တစ်ဆင့်အနေနဲ့ရုရှားဘက်ကတိုက်ရင်အတိုးပြီးချနေတာယူကရိန်းနယ်စပ်တကြောနဲ့ရုရှားကယာယီသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသတွေမှာတပ်တွေပြန်ချနေတာနဲ့ပတ်သက်ပြီးရုရှားနဲ့တခြားပါဝင်တဲ့နိုင်ငံတွေအားလုံးနဲ့48နှစ်အတွင်းတွေ့ဆုံဆွေးနွေးလို့ကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးက Twitter ကနေပြောပါတယ်။